ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသရဲ့အဓိကယထာလမ်းဆောင်ဖြစ်တဲ့လီမင်းမြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားစစ်တပ်ကကြေညာလိုက်ပါတယ်
။ဝရဇူတာဂျီဆောင်မက်စတင်ဂျီစတီပဒရဇီလီနီနာရိုဒနီမီလီစီဒနီစကနာရိုဒနီရီစပူဘလီကီ
ဒွန်ညက်ပြည်သူစစ်တွေနဲ့ရုရှားတပ်ဖွဲ့တွေပူးပေါင်းပြီးလီမင်းမြို့ကိုတစ်ခုလုံးယူကရိန်းအမျိုးသားရေးဝါဒီတွေရဲ့လက်အောက်ကနေလွတ်မြောက်အောင်ကယ်တင်လိုက်နိုင်ပါပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောဆိုလိုက်ပါတယ်။လီမင်းမြို့ကိုသိမ်းပိုက်လိုက်တဲ့အတွက်ဒွန်ဘက်စ်ဒေသမှာရုရှားရဲ့ထိုးစစ်တွေနောက်ဆင့်တက်လာနိုင်တော့မှာဖြစ်ပါတယ်။ရုရှားလက်အောက်ကျောက်သွားတဲ့မြို့ဟာယူကရိန်းတပ်တွေထိန်းချုပ်ထားတဲ့ဒွန်ဘက်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့စီဘီယာရိုဒွန်ညက်မြို့ရဲ့အနောက်ဘက်ကီလိုမီတာ40ပဲဝေးပါတော့တယ်။အခုခါမှာအဲ့ဒီမြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေပါတယ်။လူဟန်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမြို့တဲကိုတောင်ဝင်လာပြီလို့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဒီဒေသကိုသိမ်းပိုက်နိုင်မယ်ဆိုရင်ရုရှားအတွက်နိုင်ငံရေးအရာထူးခြားတဲ့အောင်မြင်မှုတရားဖြစ်လာနိုင်တယ်လို့ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားလူထုကိုအကြောင်းပြစရာရာသွားနိုင်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အရှေ့ပိုင်းဒွန်ဘတ်စ်ဒေသဟာယူကရိန်းနိုင်ငံရဲ့စစ်မှုလုပ်ငန်းအချက်အချာဒေသဖြစ်ပြီးရုရှားဟာယူကရိန်းမှာလူမျိုးသုံးတပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ။